ှာပဲလက်ပတ်သုံးဆွဲတဲ့ Digital ငွေကြေး Cryptocurrency တွေလေသုံးနေသည်ပို့ပို့များလာတာနော်ကိုသားညို
2009ခုနှစ်မှာ Bitcoin ဆိုပြီးတော့စမိတ်ဆက်ခဲ့ကြတဲ့ကနောက်ထပ် Digital ငွေကြေးအမျိုးစုံပေါ်လာတာအခုဆိုလို့ရှိရင်အမျိုးအစားပေါင်း100မကရှိနေပြီဗ
ျ Cryptocurrency လက်ခံတဲ့စီးပွားရေးလုပ်ငန်းတွေလည်းတော်တော်များလာတာရှင်အခုဆိုရင်ဒီ Australian နိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့မြို့နှစ်ခုမှာဆိုလို့ရှိရင် cryptocurrency အထူးသဖြင့်ဒီ Bitcoin ငွေကြေးနဲ့ပေးလို့ရပြီတဲ့ Great Barrier Reef Standard ကြောက်တန်းတွေကြောင့်မလို့ဒီကမ္ဘာလက်ခီးသွားတဲ့အလားများတဲ့ Queensland ပြည်နယ်တွေက Agnes Waters ဆိုတဲ့မြို့နဲ့1770ဆိုတဲ့မြို့နှစ်ခုမှာလေစတန်ဒါကြောက်တန်းတွေရဲ့တောင်ဘက်မှာရှိတဲ့မြို့တွေပေါ့
Digital ငွေကြေးတွေထဲမှာ Bitcoin ကတော့တန်ဖိုးအများဆုံးပဲ Bitcoin တစ်ခုကို American Dollar 8500ကျော်တန်တာမှဆွေးနွေးမှာဒီ Bitcoin ပါဝင် Digital ငွေကြေးသုံးကြသူတိုင်းစီမှာတက်ဆိုင်တဲ့ငွေကြေးတွေ online account တွေရှိကြရတယ်။အပြစ်ပါတကယ်သုံးဆွဲလေပတ်နေတဲ့ငွေကြေးစနစ်နဲ့ Digital ငွေကြေးကိုဝယ်ထားကြရတာပေါ့။ငွေကြေးလက်ကကြတော့ Digital ငွေကြေးလက်ခံတဲ့ဆိုင်တွေမှာလွယ်လွယ်ကူကူပေးလိုက်ရုံပဲ
။ဒီမှာအရေးကြီးတာတစ်ခုကတော့ဒီ smartphone ထဲမှာကိုယ်သုံးတဲ့ Digital ငွေကြေး app ရှိဖို့တော့လိုပါတယ်။ဒါမှငွေပေးငွေချေတာတွေလုပ်လို့ရမှာလေ။ကိုယ့်ရဲ့ smartphone ကိုကိုယ့်ရဲ့ digital ပတ်ဆက်အိတ်လို့သုံးရတဲ့သဘောပေါ့။Australia က Agnes Waters နဲ့ဒီ1770မြို့နှစ်ခုကဒီစီးပွားရေးလုပ်ငန်းပေါင်း30ကျော်မှာ Bitcoin ငွေကြေးကိုလက်ခံနေပြီးရဲ့ဆိုင်တွေက customer ဆီက digital ငွေကြေးကိုလက်ခံလိုက်ပြီးလို့ရှိရင်အဲ့ဒီငွေကြေးတန်ဖိုးနဲ့ညီတဲ့ Australia dollar ကြောင်းယူလိုက်ရုံပါပဲ Australia ကိုလာလေတဲ့သူတွေထဲမှာ digital ငွေကြေးသုံးချင်တဲ့နိုင်ငံတကာခီးတွေတွေကိုဆွဲဆောင်ဖို့အကြံရပြီးတော့ Travel by Bit ရဲ့ company ကိုတည်ထောင်ခဲ့တဲ့ Celeb Jao ကတော့ digital ငွေကြေးကမှကမ္ဘာငွေကြေးအစ်စ်လို့ဆိုရရှင့်
Receive payments from anyone, anywhere around the world without the thought of exchange rates or any risk.
ကမ္ဘာဘယ်နေရာဘယ်သူစီကားပဲဖြစ်ဖြစ်ပေးချေတဲ့ငွေကိုငွေလဲနှုန်းတို့အလင်ခံရမှာလို့စိတ်ပူနေကြမလို့ပဲရနိုင်မှာဖြစ်ပါတယ်
။အခုခေတ်မှာကိုယ့်ရဲ့လာကကူတော်မှာ digital ငွေကြေးနဲ့လူချင်းကြသူတွေရှိတယ်လို့စစ်တမ်းတစ်ခုမှတွေ့ရတယ်ဗျ။ခီးသွားတဲ့အခါမှာအကျွေးဝယ်ကတ်တွေပတ်စံတွေအများကြီးတည်မတော်ချင်တဲ့သူတွေအတွက်ကြတော့အခုလိုမျိုး digital ငွေကြေးကအဆင်ပြေမယ်။အနောက်နိုင်ငံတော်မြန်မာမှာလည်းဒီဂျစ်တယ်ငွေကြေးကိုလက်ခံတဲ့ဆိုင်တွေနေရာတွေတော်များများရှိနေတယ်ဆိုတော့အခက်အခဲတော့သိမ့်မရှိတော့ဘူးရ
။ Cryptocurrency digital ငွေကြေးနဲ့ကမ္ဘာပတ်နေကြသူတွေလည်းမနည်းဘူးလေ။အဲဒါကြောင့်လဲ Travel by Bit ကအဲ့လိုလူမျိုးတွေကိုဆွဲဆောင်နိုင်ဖို့အခုလိုလုပ်လိုက်တာပဲ။ရှေ့ပြေးအမြင်ရှိတယ်လို့ပြောရမှာမဟုတ်ပေါ့။ဒါကြောင့် Agnes Waters နဲ့1770မျိုးတွေကစီးပွားရေးလုပ်ငန်းတွေကလည်းလက်ခံကြတာပေါ့။ဒီလိုမျိုးနိုင်ငံတကာခီးသွားရေးပိုလာချလိမ့်မယ်လို့ Agnes Waters မျိုးကဒီ HMD လုပ်ငန်းလုပ်တဲ့သူ Gordon Christian ကတော့မျှော်လင့်နေတယ်ရှင
်။ I thought this was a really great strategic move for us as a town to be able to really capture the world's attention.
ဒီလိုမျိုးပေါ့ကမ္ဘာကစိတ်ဝင်စားမှုရလာဖို့အတွက်စိတ်ကိုကောင်းတဲ့လှုပ်ရလို့ကျွန်တော်ကတော့ထင်ပါတယ်။ Great Barrier Reef သံတမန်ကြောက်တန်းကြီးရဲ့တောင်ပိုင်းမှာရှိတဲ့ကျွန်တော်မျိုးစီကိုအဲ့ဒါတွေလာကြဖို့အတွက်ထည့်ရောက်တဲ့ဆွဲဆောင်မှုလို့လည်းထင်ပါတယ
်။ Agnes Waters မျိုးကဒီ cryptocurrency နဲ့လက်ခံတဲ့စားတောက်ဆန်တစ်ခုရဲ့ general manager Jack Michael Moore ကလည်းအဲ့ဒီသူတို့မျိုးပိုလာအောင်လို့လုပ်နိုင်တဲ့နည်းလမ်းအားလုံးကိုကြိုးဆိုရဲလို့ဆိုရဲ
။ We're always looking for the next thing in town that's going to give us that edge to
အဲ့ဒီပိုလာကြဖို့အတွက်ဘယ်လိုအသင့်ဆန်းတွေနဲ့ဆွဲဆောင်ရမလဲဆိုတာကိုကျွန်တော်တို့ကအမြင်မျက်စိဖွင့်နားဖွင့်ထားကြပါတယ်။
ဒီမျိုးရောက်နေတဲ့ခီးတဲ့တယောက်ရဲ့အမြင်ကိုလည်းနားထောင်ကြည့်ရအောင
် A little bit futuristic but I'm sure that
နည်းနည်းတော့ခီးခီးပြီးတယ်တဖြည်းဖြည်းတော့အောင်မြင်လာမယ်လို့ထင်ပါတယ
် cryptocurrency လို့ခေါ်တဲ့ digital ငွေကြေးတွေကလွန်ခဲ့တဲ့နှစ်ပိုင်းတွေကြာမှာအရန်ခက်စားပြီးတော့တုံးဆွဲတဲ့သူတွေများလာကြတာပါတကယ်တော့ digital ငွေကြေးတွေကဗဟုပန်တွေကတည်ဝင်ထုတ်ထားတဲ့ငွေကြေးမဟုတ်တဲ့အတွက်သူတို့တန်ဖိုးကိုဗဟုပန်တွေကသတ်မှတ်တာမဟုတ်ပါဘူးဒါကြောင့်မလို့ digital ငွေကြေးတွေကနိုင်ငံတွေရဲ့တရားဝင်ဘဏ်လုပ်ငန်းစနစ်တွေထဲမှာလဲပတ်နေတဲ့ငွေကြေးတွေထဲမှာလည်းမပါပါဘူ
း။ online ပေါ်မှာသာလဲပတ်နေတဲ့ငွေကြေးဖြစ်လို့ဒီလက်ဆောင်လက်ကင်ကြားနိုင်တဲ့ငွေဆက်ကူမျိုးငွေအကျွေးစည်းမျိုးတော့မရှိဘူးလေ။ပထမဆုံး digital ငွေကြေး bitcoin ကိုတည်ထွင်ခဲ့တဲ့ Satoshi Nakamoto ဆိုသူကဘဏ်တွေနဲ့မပတ်သက်တဲ့ဒီ peer-to-peer electronic cash system စနစ်ကိုစပြီးတော့မိတ်ဆက်ခဲ့တာပါ။Digital ငွေကြေးသုံးသူနှစ်ယောက်ကြား online ပေါ်မှာလွယ်လွယ်ကူကူငွေပေးငွေယူလုပ်နိုင်တဲ့စနစ်မျိုးဖြစ်ပါတယ်။ Cryptocurrency Digital ငွေကြေးတွေအတွက် online ပေါ်မှာအရောင်းဝယ်ဈေးကွက်မျိုးသီးသန့်ရှိပါတယ်
။ Cryptocurrency တန်ဖိုးကရောင်းလိုအားဝယ်လိုအားပေါ်မှာမူတည်တဲ့အတွက်တန်ဖိုးအတက်ကျနှုန်းကကျန်းနိုင်တယ်မှဆင်မြန်မော။နောက်ပြီးတော့သူက online ပေါ်မှာပဲလေပတ်နေပြီးတော့ဘသူဘဝပိုင်ဆိုင်နေဆိုတာသိစရာမလိုတဲ့အတွက်ငွေဖြူငွေမဲခွာချသူတွေနောက်ခွန်ဆောင်သူတွေတရားမဝင်မူရစီတို့လက်နက်တို့အယောင်းဝယ်လုပ်သူတွေကြိုက်ကြတဲ့ငွေကြေးမျိုးလည်းဖြစ်တယ်ဗျ
။ကမ္ဘာတဝန်းမှာဒီတရားဝင်သုံးဆွဲနေကြတဲ့ငွေကြေးတွေကဗဟုပတ်တွေကတရားဝင်ထုတ်ဝေအသိအမှတ်ပြုထားတာဖြစ်လို့ ဘန်တွေအစိုးရရဲ့ချမှတ်ကာကွယ်မှုကိုရကြပါတယ်ခရစ်တိုကာရန်စီဒီဂျစ်တယ်ငွေကြေးတွေကြတော့အဲ့လိုမျိုးမရကြဘူးဒါပေမဲ့စစ်ချရရဲ့လို့ယူဆရတဲ့ဒီဥပမာ Bitcoin လို့ဒီဂျစ်တယ်ငွေကြေးမျိုးကြတော့ online ငွေကြေးဈေးကွက်ထဲမှာလည်ပတ်နေတာ18တန်းလောက်ရှိပါတယ်အမေရိကန်ဒေါ်လာနဲ့ဆိုရင်တော့တန်ဖိုးကဒေါ်လာ140ဘီလီယံလောက်ရှိနေပါတယ်ဒါကြောင့်လဲဩစတြေးလျနိုင်ငံက Agnes Water နဲ့1770မြို့တွေကသူတို့မြို့ကိုလာလေတဲ့အနေနဲ့Bitcoin Digital ငွေကြေးတုံးလို့ရပါတယ်လို့ကြော်ညာဆွဲဆောင်နေတာဖြစ်ပါလိမ့်မယ်